ရခိုင်ပြည်နယ်မှာမွတ်စလင်တွေကိုလူမျိုးတုံးအောင်တပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပေါ့လေအမေရိကန်ဖက်ဒရယ်တရားရုံးကစင့်ခေါ်စာထုတ်တာနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားသိချင်ပါတယ်ရှင်
။မစ်ချက်တော့ပြောရမယ်ဗျာ။တစ်ချက်ကမြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေကအမေရိကန်နိုင်ငံရဲ့လက်အောက်ခံမဟုတ်ဘူးဗျာ။ဒါမှမဟုတ်အဲ့ဖက်ဒရယ်တရားရုံးရဲ့စင့်ခေါ်ချက်ကကျွန်တော်ဘာမှတုံ့ပြန်ကြမလို့။နှစ်ကရခိုင်ပြည်နယ်မှာဖြစ်နေတဲ့ဘာလူမျိုးစုစုကြားကပြဿနာအားလုံးကိုကျွန်တော်တို့ကဥပဒေနဲ့ညီချင်းချင်းနဲ့ဟုတ်ရေတော့လို့ရှင်ပယ်လို့လူတွေအပြစ်ပေးရဲလူမျိုးနုံတက်ခဲ့တဲ့ဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ပယ်ချပါတယ်တကယ်ကြတော့ဟဲ့လားအစ္စလာမ်နိုင်ငံတွေမှာဤသူတွေကိုဘုံကျဲတိုက်ခိုက်နေတာမြန်မာနိုင်ငံမဟုတ်ဘူးအမေရိကန်နိုင်ငံပဲအဲ့ဒါတော့ကျွန်တော်ထောက်ပြခြင်းနဲ့
ဟုတ်ကဲ့ဆိုတော့သူတို့ဒီမွတ်စလင်အဖွဲ့ဆက်ကွေးဥပွဲရဲ့ဒီသူတို့တရားဆွဲဆိုတဲ့စာထဲမှာခုနကဒီမွတ်စလင်လူမျိုးတွေကိုရခိုင်ပြည်နယ်ထဲမှာလူမျိုးတုံးဆိုပြီးတုံးနှုံထားတာတွေ့ရပါတယ်ဒီအပေါ်မှာဝန်ကြီးတို့အနေနဲ့တုံးသက်ချက်သိချင်ပါတယ်ရှင်
အဲ့ဒါကတော့ကျွန်တော်တို့ဘယ်တော့မှလက်မခံဘူးဗျာနောက်တစ်ခုကဒီကနေ့ကျွန်တော်တို့စိုးရတဲ့လက်ထဲအောက်မှာဟလာရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံလို့လလက်ကူညီဆောင်ရနေတယ်သူတို့ပြောတော့လူမျိုးလုံးတပ်ဖြတ်မှုသာရှိတယ်ဆိုလို့ရှိရင်အဲ့ဒီမှာအထောက်အထားတွေတွေ့မှာပေါ့အဲ့တော့မခိုင်မာတဲ့အထောက်အထားတစ်ခုကိုဘာမှမသိတဲ့အဖွဲ့အစည်း16ဘွဲ့ကနေတင်တာဟုတ်လက်ခံတာတော့ကျွန်တော်တို့လည်းအံ့ဩတာပေါ့ဒါပေမဲ့လည်းအမေရိကန်တရားရေးစနစ်ဆိုတော့ကျွန်တော်တို့ဘာမှတော့မပြောလို့ရအောင်
ဟုတ်ကဲ့အခုဒီ American Federal တရားရုံးတစ်ခုကနေပြီးတော့စင့်ခေါ်စာနဲ့ပတ်သက်ပြီးတော့ရောဝင်ကြီးတို့ဘက်ကဒီအကြောင်းပြန်ဖို့ရှိမလားရှင
်ဘာမှမရှိပါဘူးဗျာကျွန်တော်တို့ရေးလည်းမထားပါဘူ
းဟုတ်ကဲ့ရှင်ဆိုတော့အခုဒီတရားစွဲတဲ့ Muslim အဖွဲ့18ဖွဲ့ပေါ့လေသူကတော့အတူကောက် BTF လို့ခေါ်ပါတယ်ဒီအဖွဲ့နဲ့ပတ်သက်ပြီးတော့ဝင်ကြီးတို့သိထားရတာများရှိပါလားရှင
်ဘာမှမရှိပါဘူးဗျာအဲ့မှာတော့နောက်နိုင်ငံမှာရှိတဲ့ lobby လုပ်နေတဲ့လူတွေနဲ့ဒီဘက်ကဘင်္ဂလီကလားတွေနဲ့တက်တော့တက်ကြွလှုပ်ရှားတဲ့လူတွေကပေါင်းပြီးတော့တစိမျိုးစုံနာမည်မျိုးစုံတက်တော့ကျွန်တော်တို့ရှိတော်မရှိနိုင်တော့လို့မှတ်လည်းမှတ်ပြီးတော့ဒီ19ဘွယ်ပါလိမ့်မှလည်းမသိ
ဟုတ်ကဲ့ရှင်အခုလိုမျိုးဒီလားဒီမွတ်စလင်ဖွဲ့တွေကနေပြီးတော့ဒီတရားဆွဲတယ်ဟလာအမေရိကန်တရားရုံးကလည်းဆင့်ခေါ်တယ်ဒီအခြေအနေမျိုးတွေဟာဘာကြောင့်လို့သုံးသပ်ပါလဲရှင
်မကြောက်ခင်ခင်ဗျားတွေ့ပါလိမ့်မယ်ဗျာဟလာဟိုဥွှေမောင်တို့နဲ့ခေါင်းဆောင်နဲ့ဟလာလွတ်တော်ကိုယ်စားတောင်းရောက်အမေရိကန်နိုင်ငံသွားတာရှိတယ်အဲ့ဒီမှာအမေရိကန်နိုင်ငံကနိုင်ငံရေးပါတီရလူတွေဖိတ်ကြားခြင်းနဲ့ဟောတာပြောတာတွေရှိတယ်နောက်တစ်ခါအဲ့ဒီရင်းနှုံးကဟာဒီဘင်္ဂလီကိစ္စကိုကြောက်ကြောက်တော့ကျွန်တော်တို့အစိုးရကိုပြားပေးနေတဲ့ပုံစံရှိတယ်။ဒါတွေအားလုံးကတကယ်ကြတော့ဂျေကော့ဘွေနီကိုတက်တဲ့နိုင်ငံကြီးကအထိုးနဲ့တာတဲ့အပေါ်ဆုံးလုပ်အောင်ကြလို့ညင်နေ
ဟုတ်ကဲ့ဒီဆွဆွဲချက်တွေစင့်ခေါ်စာတွေနဲ့ပတ်သက်ပြီးတော့တမရာကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင်။ပြီးတော့ဒီဆွဆွဲချက်တွေကြောင့်ပေါ့လေတမရာအပေါ်မှာဒီထိခိုက်နိုင်စရာရှိပါလားရှင်
။တမရာကြီးကရခိုင်ပြည်ထဲမှာရှိတဲ့ဘင်္ဂလီတွေနဲ့ပတ်သက်လို့ရှိရင်တက်ကကျွန်တော်တို့က1982ခုနှစ်နိုင်ငံသားဥပဒေတိုင်းပဲကျွန်တော်တို့တောင်းရတယ်လူတိုင်းလူတိုင်းဟာသူတို့ရဲ့အခြေခံနိုင်ငံသားရပိုင်ခွင့်ကိုရမှာပဲတိုးတော့မြန်မာနိုင်ငံမှာမရှိတဲ့လူမျိုးတစ်မျိုးကိုကျွန်တော်အတိုင်းအတာဖြစ်အသိမှတ်ပြုမှာဆိုတော့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာပိုင်ခွင့်ဖြစ်တဲ့ကြောင့်သမ္မတအနေနဲ့ဒီကိစ္စကိုလုံးဝလက်ခံမှာမဟုတ်ဘူးအဲ့လိုလက်မသမ္မတကြီးရဲ့လက်မခံတဲ့ပုံမူတည်ပြီးတော့မှခင်ဗျားတို့အနောက်နိုင်ငံတွေကအခုလိုမျိုးဟလာ lobby အုပ်စုတွေနဲ့တရားစနစ်ကိုတုံးပြီးတော့ဖိအားပေးမယ်ဆိုလို့ရှိရင်သမ္မတကြီးပုံမှာပုံမှာနားလေထောက်ခံတဲ့ပြည်သူတွေပုံများလာမှာပေါ့ဗျာကျွန်တော်အဲ့လိုအမြင်တယ
်ဟုတ်ကဲ့အခုဆိုရင်မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲနီးလာပြီဒီလိုအချိန်မျိုးမှာမှအခုလိုဆွဆွဲချက်တွေတရားစွဲတဲ့စင့်ခေါ်စာတွေလည်းထွက်လာရဲဆိုတော့ဒီနိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောဝန်ကြီးတို့ဘယ်လိုသုံးသပ်မလဲရှင်လုံခြုံရေးကိုသွားပြီးတော့ထိနိုင်စရာအခြေအနေမျိုးရှိတယ်လို့မြင်ပါလားရှင
်လုံခြုံမှုတော့မထိခိုက်စေပါဘူးတခုတော့ရှိတာပေါ့ဗျာဟဲ့လားဒီဘက်ကအဲ့ဒီဘင်္ဂါလီအဖွဲ့အစည်းတွေနဲ့လှုပ်ဆောင်ချက်ကိုအဲတခြားတိုင်းရင်းသားအဖွဲ့အစည်းတွေကလုံခြုံတုံ့ပြန်နာမျိုးမဖြစ်အောင်တော့ကျွန်တော်တို့ဝိုင်းဝန်းထိန်းသိမ်းဆောင်ရွက်ပေးရမှာပေါ့ဒီတစ်ခုပဲရှိပါတယ
်ဟုတ်ကဲ့ရှင်အခုဒီမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဦးနာမောင်ဝင်းလွင်လဲဒီနယူးယောက်ကပေါ့လေကုလသမဂ္ဂနီလာခံကိုရောက်နေရဲဆိုတဲ့အခါကျတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဥပမာဒီဖြည့်ရှင်းတာပြောတွေ့ဆုံဆွေးနွေးတာမျိုးတွေရှိလာနိုင်စရာရှိပါလားရှင
်ကျွန်တော်အခုချိန်ဒီသေးတော့မရှိပါဘူးဗျာဘာလို့လဲဆိုတော့အချိန်ပြည့်မရှိတဲ့အကြောင်းအရာတစ်ခုကိုနိုင်ငံရေးကလုံခြုံထိုးနှက်ပြီးလုပ်တဲ့ကိစ္စဖြစ်တယ်ကျွန်တော်တို့ကဘာမှဖြည့်ရှင်းစရာမရှိဘူး
ဟုတ်ကဲ့ဆိုတော့နောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်ရခိုင်ပြည်နယ်တဲကဒီနှစ်ဖက်အဖွဲ့တွေကြားမှာဖြစ်တဲ့အခြေအနေနောက်ကြီးကြေစည်းပြေဒုက္ခတွေနဲ့ပတ်သက်ပြီးတော့ပေါ့လေအစိုးရဘက်ကလှုံ့ဆော်ချက်နောက်ဆုံးအခြေအနေဆိုရင်ရောဝန်ကြီးခုချိန်မှာဗာများပြောနိုင်မလဲရှင်ဟုတ်ကဲ
့ဒါပဲကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေမှာဆိုရင်ပဋိပက္ခတွေမရှိတော့နေသွားပြီနှစ်ကတော့အဲ့ဒေသမှာရှိတဲ့နေထိုင်တဲ့သူတွေအားလုံးရင်လူမှုစီးပွားဘဝကွန်ပျူတာတွေအောင်လုပ်နေတယ်ဒါဆိုခင်ဗျားတွေ့ပါလိမ့်မယ်ဟာလှုပ်လိုက်ရပြီနေပထမဆုံးအချိန်ရခိုင်ပြည်နယ်အခုလုံးကတော့စစ်မီးပေးနေတာရှိတယ်လူမှုဆောင်တွေကျွန်တော်လုပ်နေတယ်ဒီကိစ္စကမှဒီကိစ္စလေးကျွန်တော်ဆုံးတယ်။ဒါရီအလုံးကတားသာတာဖြစ်တဲ့လူပေါ်စီရှင်ပြနေတဲ့နေရာမှာကျွန်တော်အကူအညီလုပ်ဆောင်ပေးမယ်။အဲဒီအားပဲဥသာပြုပါမယ်။
ဟုတ်ကဲ့ရှင်အခုလိုဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။